ซีเรียနိုင်ငံအတွင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့ဘယ်လိုရှေ့တိုးပြီးတော့လှုပ်ဆောင်မလဲဆိုတာကိုအမေရိကန်နဲ့သူ့ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကကနဦးအနေနဲ့ရှင်းရှင်းလင်းလင်းဆွေးနွေးပြီးပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ဆော်ရီအာရေဗျာကအရာရှိတွေပင်လယ်ကွေ့ပူပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးစနေနေ့မှာဆော်ရီမြို့တော်ရီယက်ကနေမစ္စတာကယ်ရီကအခုလိုမှတ်ချက်ပေးပြောဆိုသွားတာပါဆီးရီးယားအရေးနဲ့ပတ်သက်လို့ပထမအကြော်အဖြစ်နောက်သတင်းပတ်အတွင်းဂျနီဗာမှာဆွေးနွေးပွဲတရကျင်းပဖို့ရှိပါရယ်ကုလသမဂ္ဂဦးဆောင်တဲ့ဒီဆင်းရဲပွဲပြီးမှာဆီးရီးယားအရေးနိုင်ငံတကာအထောက်အကူပြုအဖွဲ့ဝင်တွေချက်ချင်းတွေ့ဆုံကြဖို့သဘောတူထားတယ်လို့လည်းမစ္စတာကယ်ရီကပြောပါရယ်ဆီးရီးယားပြည်တွင်းအပြောင်းလဲလုပ်ဖို့ဆိုတဲ့ကိစ္စအမှန်တကယ်အကောင့်ထဲပေါ်လာဖို့လုပ်ငန်းရပ်တွေရှေ့ဆက်တိုးတွားတာကိုလိုလားပါတယ်လို့ကယ်ရီကပြောပါရယ်ကုလသမဂ္ဂကကမကရကျင်းပပေးတဲ့ဒီဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပါဝင်ကြတဲ့ဆီးရီးယားအရေးနိုင်ငံတကာအထောက်အကူပြုအဖွဲ့ဝင်တွေထဲမှာကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျ၊အီရန်နဲ့အမေရိကန်နိုင်ငံတို့ပါဝင်ပါတယ်